မြန်မာနိုင်ငံကိုအမေရိကန်နိုင်ငံယာယီဝန်ကြီးတဦးသွားရောက်တာကနှစ်90ကျော်အထွေးမှာဒါပထမဆုံးချိန်ဖြစ်တာမဟုတ်လို့အမေရိကန်မြန်မာဆက်ဆံရေးမှာအရေးပါတဲ့ခြေလှမ်းဖြစ်တယ်လို့အမေရိကန်နိုင်ငံယာယီဌာနပြောပါတယ်။ဒါပေမဲ့မြန်မာလူတို့ရဲ့ဆန္ဒနဲ့လိုအပ်ချက်တွေကိုပဲအမေရိကန်ပြည်ထောင်စုကတုံ့ပြန်သွားမှာဖြစ်တယ်လို့လက်ရှိအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံပေါ်ချမှတ်ထားတ American ပြည်ထောင်စုအနေနဲ့ကလည်းဒီအခွင့်အလမ်းပေါ်မှာမြန်မာအစိုးရနဲ့ထိစပ်ဆက်ဆံရေးတိုးမြင့်ပြီးလှုပ်သွားဖို့အရေးကြီးတဲ့အချိန်ဖြစ်တယ်လို့ရှုမြင်တဲ့အကြောင်း American နိုင်ငံသားရေးဌာနရဲ့မနေ့ကသတင်းစာရှင်းလင်းပွဲမှာပြောဝင်ရသူ Michael Turner ကပြောသွားပါတယ်။ဒါပေမဲ့ American ပြည်ထောင်စုအနေနဲ့ကတော့မြန်မာလူထုရဲ့စန္ဒသဘောထားနဲ့လိုအပ်ချက်တွေကိုအဓိကထားပြီးအလေးပေးဆောင်ရွက်မှာဖြစ်တယ်လို့နိုင်ငံသားရေးဌာနရဲ့ပြောဝင်ရသူ Mr. Turner ကပြောပါတယ်
။ That we feel that it's an appropriate time to send the Secretary of State there and visit Burma and she'll be
ငွေကြေးဝန်ကြီးအနေနဲ့မြန်မာနိုင်ငံကိုတွားရောက်ဖို့တင့်တော်တဲ့အချိန်ဖြစ်တယ်လို့ကျွန်တော်တို့ကယူဆထားပါတယ်။ဝန်ကြီးကလင်တန်ဟာနှစ်90ကျော်အတွင်းမှာမြန်မာနိုင်ငံကိုတွားရောက်မဲ့ပထမဆုံးအမေရိကန်နိုင်ငံကြေးဝန်ကြီးဖြစ်ပါတယ်။ဒါ우ကတင်အတော်လေးကိုအရေးပါထင်ရှားတဲ့အချက်ဖြစ်နေပါပြီ။ဒါပေမဲ့လည်းမြန်မာလူထုရဲ့စန္ဒသဘောထားနဲ့လူအချက်တွေအပေါ်မှာတုံ့ပြန်ဆောင်ရွက်သွားဖို့ကိစ္စဟာအမေရိကန်ပြည်ထောင်စုရဲ့ရည်မှန်းချက်ဖြစ်ပါတယ်။
မြန်မာနိုင်ငံတွင်းမှာမကြခင်ကာလအတွင်းဖြစ်ပေါ်ခဲ့တဲ့တိုးတက်မှုတွေလို့ဆိုတဲ့နေရာမှာနိုင်ငံရေးကျင်းသားတို့လွတ်မြောက်လာတာဒေါ်အောင်ဆန်းစုကြည်နဲ့အစိုးရကြားတွေ့ဆုံဆွေးနွေးမှုတွေရှိလာတာသတင်းမီဒီယာလွတ်လပ်ခွင့်တွေပေးလာတာစတာတွေကိုနိုင်ငံသားရေးပြောခွင့်ရသူကအပြုသဘောနဲ့ထောက်ပြပါဗျ။မကြခင်ကပြတ်ထန်းပေးလိုက်တဲ့ဥပဒေပြတ်ထန်းချက်ပြင်ဆင်ချက်တွေကလည်းနိုင်ငံရေးလွတ်လပ်ခွင့်တွေကိုလမ်းဖွင့်ပေးလိုက်တာလို့အမေရိကန်ပြည်ထောင်စုကမြင်ပါတယ်ဒါပေမဲ့လည်းနိုင်ငံရေးကျင်းသားတွေအားလုံးလွတ်မြောက်ပြီးလွတ်လပ်မျှတတဲ့ရွေးကောက်ပွဲတွေဖြစ်လာစေမဲ့နိုင်ငံရေးစနစ်ပွင့်လင်းမှုတွေပိုပြီးတော့မြင်တွေ့လိုတယ်လို့မစ္စတာ Turner ကပြောပါတယ်။အခုလိုမျိုးအမေရိကန်နိုင်ငံသားကြီးဝန်ကြီးမြန်မာနိုင်ငံကိုတွားရောက်မဲ့အထိနှစ်ဖက်ဆက်ဆံရေးပြေပြစ်လာတာကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာအပေါ်ချမှတ်ထားတဲ့အရေးယူဒဏ်ခတ်မှုတွေပြန်ပြီးတော့ရုပ်သိမ်းတော့မလားလို့မေးစရာဖြစ်လာပါတယ်။မစ္စတာ Turner ကတော့အခုဆက်ဆံရေးအဆင့်ကကနဦးခြေလန်းတာဖြစ်ပြီးအမေရိကန်ပြည်ထောင်စုရဲ့အရေးယူမှုတွေကိုပြန်ရုပ်သိမ်းမယ်မြုပ်သိမ်းမှုဆိုတာသုံးသပ်ကဲဖြတ်ရမယ်အဆင့်မရောက်သေးဘူးလို့ပြောပါတယ
် You know we're at an initial stage here we're going to continue the conversation that Derek Mitchell and others have been having
ဒီတူအကဲဖြတ်ဆန်းစစ်ရရမယ်အခြေအနေအဆင့်ကိုမရောက်သေးပါဘူးအခုအဆင့်ကကနဦးအဆင့်မှာပဲရှိပါတယ်မြန်မာထူးကူစလဲ Derek Mitchell နဲ့အခြားအမေရိကန်အရာရှိတွေနဲ့တွေ့ခဲ့တယ်လို့တွေ့ဆုံမှုမျိုးတွေကိုဆက်လုပ်သွားအောင်မှာပါအခုဒီနိုင်ငံကြီးဝန်ကြီးတွားရောက်တာဟာနောက်ထပ်အရေးပါတဲ့အဆင့်ဖြစ်ပါတယ်ဒါပေမဲ့လည်းအရေးယူမှုတွေကိုပြန်ရုပ်သိမ်းဖို့အကဲဖြတ်သုံးသပ်ရမယ့်အဆင့်တော့မဟုတ်သေးပါဘူးကျွန်တော်တို့ရဲ့ပထမဆုံးဆင့်ကထိစပ်ဆက်ဆံသွားဖို့ပါဒီမူဝါဒဟာမအောင်မြင်ဘူးဆိုပြီးတော့ပြောဆိုသံတွေလာပေါင်းများစွာအတော်လေးကိုကြားခဲ့ရပါတယ်ဒါကြောင့်မလို့ဒီပထမအဆင့်ကိုပဲသွားနေတာပါ
ဒါပေမဲ့အခုနိုင်ငံကြီးဝန်ကြီးမြန်မာနိုင်ငံကိုတွားရောက်မယ့်အခြေအနေကိုကြည့်မယ်ဆိုရင်တော့မြန်မာနဲ့အမေရိကန်အဆင့်မြင့်ကောင်းဆောင်ပိုင်းဆက်ဆံရေးတွေပြန်လုပ်လာပြီလို့ပြောရမှာဖြစ်ပါတယ်ရှင်